ဟုတ်လား အဲ့ဒီအကြောင်းအရာတွေဟာယုတ်ခန္ဓာနဲ့ဆက်ဆက်လို့ဒေသနာမှာရှင်းလင်းဖော်ပြထားတာเนาะအဲ့တော့အဲ့ဒီမှာအခဲသဘောကိုလည်းသင်ပေးတယ်เนาะအခဲသဘောနဲ့ရှိနေတဲ့ကုဋ္ဌာသ20ရဲ့အကြောင်းကိုလည်းသင်ပေးတယ်အယီသဘောနဲ့ရှိနေတဲ့ကုဋ္ဌာသ12မျိုးအကြောင်းကိုလည်းသင်ပေးတယ်ပြီးတော့ပါတယ်เนาะသလီအဖြစ်နဲ့အငွေ့အဖြစ်နဲ့နေတဲ့ကုဋ္ဌာသ6မျိုးကိုလည်းသင်ပေးတယ်ပြီးတော့အပူအဖြစ်နဲ့ရှိနေတဲ့ကုဋ္ဌာသ4မျိုးကိုလည်းသင်ပေးတယ်အဲ့တော့အလုံးကုဋ္ဌာသပေါင်း52ပါเนาะအဲ့ဒီလိုကုဋ္ဌာသများကိုဝေဉ္ဇစိတ်ဖြာ၍သင်ကြားပေးပြီးတဲ့အခါကျတော့မှနောက်တစ်ဆင့်တက်ပြီးတော့သင်ပေးရတာအဲ့ဒီအခဲသဘောနဲ့တည်ရှိနေသောရုပ်တို့ဤသဘာဝနော်အကြီးသဘောနဲ့တည်ရှိနေသောရုပ်တို့ဤသဘာဝပြီးတော့ပါတယ်ဘယ်လိုအဖြစ်နဲ့ရှိနေသောရုပ်တို့ဤသဘာဝပြီးတော့ပါတယ်အပူအဖြစ်နဲ့ရှိနေသောရုပ်တို့ဤသဘာဝနော်အဲ့ဒါဟာကျွန်တော်တို့မဟာဘုတ်လေးပါမဟာဘုရားသာပါတယ်မဟာဘုဒ္ဓမဟာဘုဒ္ဓကိုမြန်မာအတန်တွဲနဲ့မဟာဘုတ်လေးပါအဲ့ဒါကိုယွနေကြကြားဘူးနေကြစကားလုံးကြီးကပထူရဘောဒီတော်ဝါရောနော်ဒီလိုသင်ပါတယ်အဲ့ဒီမှာသုဘုံလေးကိုလည်းပြန်ကြည့်ယွနေကြကပထူရဘောဒီတော်ဝါရောအမှန်ဖြစ်တင်တာကပထူဤအဘောဝါရောဒီတော်ဟုတ်ကဲ့လားနောက်ဆုံးပိတ်မှပါရလာရပါတော့ဒီတော့လာရနော်အဲ့ဒီတော့ဒီသဘောသဘာဝတွေကိုလည်းပဲထပ်ပြီးတော့ဒေသနာမှာရှင်းပြတယ်ဖြတ်ကြီးလေးပါကိုခွဲကြံစိတ်ချ၍လိလာခြင်းတရားဟုတ်ကဲ့လားဘာလို့ခွဲကြံစိတ်ချတာလဲဖြတ်ကြီးလေးပါကိုခွဲကြံစိတ်ချ၍လိလာတော်တရားအဲ့ဒါကိုပါဠိရုပ်ခေါ်တော့တတိယပါလို့သတုဓာတုခေါ်တယ်။ခွဲကြံစိတ်ပြတာကိုဝဝဋ္ဌာနသတုဓာတုတတိယပါဝဝဋ္ဌာနတိုင်းချ၍လိလာခြင်းဟုတ်ကဲ့လား။ဟာတယ်နော်။သတုဓာတုဝဝဋ္ဌာနနော်တတိယပါကိုတိုင်းချ၍လိလာခြင်းအဲ့ဒါဘယ်ရအရယုတ်တ်ဘယ်မှာရှိတဲ့တတိလေးပါရယုတ်တ်မှာရှိတဲ့တတိလေးပါနော်သတုဓာတုဝဝဌာနနော်အဲ့တော့အဲ့ဒီတတိလေးပါအခုပြောလိုက်တဲ့ဟာပထဝီအာဘောဝါယောတိသောမြမလူတကယ်တိချာချာသိအောင်ပြန်ရင်ခုနကပြောတဲ့သဘောပဲပါတယ်နော်အခဲသဘောနှင့်ရှိသောယုတ်တရားအကြီးသဘောနှင့်ရှိသောယုတ်တရားပြီးရပါတယ်နော်အငွေ့သဘောနှင့်ရှိသောယုတ်တရားပြီးရပါတယ်အပူသဘောနှင့်ရှိသောယုတ်တရားအဲ့ဒီယုတ်တရားတွေစုပေါင်းဖွဲ့စည်းထားတာဟုတ်ကဲ့အဲ့ဒီတရားလေးပါပါလို့ကြတော့စုပေါင်းဖွဲ့စည်းထားတာစုပေါင်းဖွဲ့စည်းထားတာကိုပါဠိလိုပဲလို့ခေါ်တော့ခန္ဓာနော်ယုတ်တရားတွေကိုပါဠိလိုပဲလို့ခေါ်တော့ရူပအဲဒီရူပဆိုတဲ့အခဲသဘောအကြီးသဘောစုပေါင်းဖွဲ့စည်းထားတဲ့အာရုံလို့ခေါ်တယ်ရူပခန္ဓာနော်ယုတ်အဖွဲ့အစည်းယုတ်ဖွဲ့စည်းရဲ့မှာအခြေခံအားဖြင့်လေးမျိုးခွဲ၍လိလာပါဒီလိုပြောတာနော်အခြေခံအားဖြင့်လေးမျိုးခွဲ၍လိလာပါဟုတ်ပြီကဲအဲ့ဒီရူပခန္ဓာမှာဒီတတိလေးပါးကိုခွဲခြံသိချ၍လိလာတဲ့မိဟုပါခေါ်လို့သတုဓာတုဝဝဋ္ဌာနကမ္မထံနော်ကမ္မထံဆိုတာပွားများရတာအဲ့ဒီမှာအဲ့ဒီယုတ်တရားတို့နဲ့ပတ်သက်လို့အခုပြောတဲ့ပါတယ်နော်အခဲပြီးတော့ပါတယ်နော်အကြီးပြီးတော့အငွေပြီးတော့ပါတယ်နော်အပူအဲ့ဒီ၄မျိုးနှင့်စ 四宝地超他的有看的喏哎你妈的第一天的八字路看那古人嘛阿弥陀那是一把的好个了哎你天妈阿弥陀阿弥阿弥阿弥阿弥阿弥阿弥阿弥阿弥阿弥阿弥阿弥အဲ့ဒီအယုစုသောအယုသီပါတယ်နော်အခဲနှင့်တိဆောက်ထားသောပစ္စည်းအယုဟာအခဲနှင့်တိဆောက်ထားသောပစ္စည်းအဲ့ဒီသဘောမှာအယုသည်အခဲအရှင်းနှင့်တိရှိနေသောခန္ဓာကိုယ်ရေကကုဋ္ဌာပတခုနော်အဲ့ဒီကုဋ္ဌာပမှာအခဲဖြစ်ခြင်းကြောင့်အခဲဤဂုံကြီးအခဲမှာပါရှိတယ်ဂုံတတိဂုံကြီးရှိတယ်အဲ့ဒီဂုံကြီးကပါတယ်လို့အခဲမှာမာတော့စွမ်းအားမာတော့သဘောရှိတယ်အခဲမှာပါရှိတယ်မာတော့သဘောအဲ့ဒီမာတဲ့သဘောဟာမာရာပဲသဘောထားလို့မပြီးဘူးခန္ဓာကိုယ်အတွက်အယုဤမာခြင်းသည်ဘာအတုံးကြခန္ဓာကိုယ်ထဲမှာရှိတဲ့အယုကမမဘူးလားမာရာဟာဘာအတုံးကြသူမမာပဲနဲ့အယုကပြော့နေရင်အဲ့နေရာကမထနိုင်ဘူးမထိုင်နိုင်ဘူးမတက်မရနိုင်ဘူးလမ်းမလျှောက်နိုင်ဘူးဟုတ်ကဲ့လားအဲ့ဒီလိုလုံနိုင်အောင်အယုအဖွဲ့အစည်းကခန္ဓာကိုယ်ဤဝန်ကိုမာခြင်းသဘောနှင့်အထောက်အပံ့ပြုသည်ဟုတ်ကဲ့လားဒီဟာကိုဉာဏ်ကရောက်အောင်စဉ်းစားရဟုတ်ကဲ့လားဒါဘာကိုစဉ်းစားခိုင်းတာရောမာခြင်းသဘောဤတဘာဝတရားသည်ယုဘက်ခန္ဓာအတွေ့အထောက်အကူပြုသည်ဒါကိုဉာဏ်ရောက်အောင်စဉ်းစားဖို့ເຈດນາကသင်ပေးတာမမာရင်အယိုးကမမာရင်အိယာကသာနိုင်ထိုင်ရဲ့ထိုင်နိုင်ဘူးရက်လဲရက်နိုင်လမ်းလဲမလျှောက်နိုင်ဘူးအဲ့ဒီလိုကိစ္စရင်လျောင်းထိုင်ရက်သွား၄ပါးအရိယာခေါ်တဲ့အရိယာ၄ပါးအရိယာဘုတ်၄ပါးကိုဆောင်ရွက်နိုင်ခြင်းသည်အယိုးဤမာခြင်းသဘောကြောင့်ဆောင်ရွက်နိုင်သည်ဟုတ်ကဲ့လားအဲ့ဒါဟာဘာပေးနေတာမာခြင်းသဘောနှင့်မိမိဤခန္ဓာကိုယ်မိမိသွားလာလှုပ်ရှားနိုင်ခြင်းဆက်သွဲနေတယ်မာခြင်းသဘောဤအထောက်အပံ့ပြုတယ်လို့ဉာဏ်ကရောက်အောင်စင်သာဒစင်ကျင်ဓာတ်ဖို့ဣဒနာကပင်ပေးတာဟုတ်ပါလားမာရာဟာအလကားမဟုတ်ဘူးမမာရင်အလုတ်မဖြစ်ဘူးအယိုးပြော့တဲ့ယောဂဖြစ်နေရင်မရဘူးဟုတ်ကဲ့လားအယိုးကိုယ်တိုင်ကဘာဖြစ်ရမှာတော့မာရမယ်မာရဲဆိုတာဘာဖြစ်သူခန္ဓာကိုယ်အတွက်အရေးပါအရာရောက်တော့လက္ခဏာတစ်ပါးဟုတ်ပါလားအဲ့ဒါပဲမှရှိရတော့အယိုးမှရှိတာဟုတ်ကဲ့အဲ့ဒီအယိုးဟာမာတော့ပစ္စည်းအဖြစ်နဲ့တည်ရှိတယ်လို့သူဟာအခဲသဘောနဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီအခဲသဘောရှိသမျှပစ္စည်းတွေကိုပြန်ကြည့်လိုက်တော့အယိုးတွေမကဘူးပါရှိရောအတားရှိအတားတွေလည်းပဲပါတယ်တော့အခဲပဲဟုတ်ကဲ့သောသောအသားများသည်အခဲဖြစ်တော်ညာလည်းပဲအယိုးကဲ့သို့မမာဘူးဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီခါကပါတယ်ပြော့သောပြော့ပြောင်းသောအခဲအယိုးကပါတယ်နော်မာသောအခဲအဲ့ဒီတဘာဝတရားတွေနော်အယိုးကမာတဲ့နီးငယ်အထောက်အပံ့ပြုသလိုအပားရရပါတယ်နော်ပြော့ပြောင်းတဲ့အခဲအဖြစ်နဲ့အထောက်အပံ့ပြုတယ်ဟုတ်ကဲ့ အယိုးပေါင်းအလုံး206ခုရှိအဲ့ဒီ206ခုရောအယိုးတွေအပေါ်မှာအသားခေါ်တဲ့ကျွတ်သားတွေဖုံးအုပ်ထားတယ်အဲ့ဒီကျွတ်သားပေါင်း600ရှိတယ်အဲ့ဒီ600ရောကျွတ်သားများကဒီ206ခုရောအယိုးအသေးလေးကစပြီးတော့အကြီးကြီးထိဒီလိုအပါလုပ်ပေးကြတယ်ဖုံးအုပ်ပေးထားရဲ့အယိုးဒီဒီပုံစံအတိုင်းဟုတ်ကဲ့အယိုးစုကိုမြင်မှုတဲ့ပုံစံအတိုင်းအတွင်းခန္ဓာကိုမှပုံကြအောင်နေနိုင်ဖို့အသားများကထိန်းချုပ်ပေးတာအယိုးပုံကြတာဘယ်သူကထိန်းချုပ်ပေးလို့အသားတွေကထိန်းချုပ်ပေးလို့အဲ့ဒီလိုတစ်ခုနဲ့တစ်ခုအခဲသဘောချင်းတူပေမဲ့လို့အလုတ်ချင်းမတူဘူးပျော်ပြောင်းတဲ့အခဲအတမျိုးမားတဲ့အခဲအတမျိုးဟုတ်ပြီနော်အဲဒီလိုပဲအခြားအခြားကုဋ္ဌာသတွေရှိတယ်မိမိတို့ရင်ကောင်းထဲမှာအဆုတ်ရှိတဲ့နှလုံးရှိတယ်ဟုတ်ပါလားသူတို့လည်းပဲအခဲပဲသို့တော့သူတို့ပျော်ပျော်ပြောင်းပြောင်းနဲ့အလုပ်လုပ်ပါတယ်ချို့တူဝမ်းပိုက်ထဲမှာပါရှိလို့အပဲရှိတယ်စာရင်ရှိတယ်ဦးသိန်းရှိတယ်ဦးမရှိတယ်ကြောက်ကတ်ရှိတယ်သူတို့လည်းအခဲသဘောရင်းသောသောသူတို့ပဲလို့သဘောရှိလို့ပြောပြအောင်နေ။ဒါကြောင့်မလို့သူတို့အလုပ်တွေကိုသူတို့လုပ်နိုင်တာ။ဟုတ်ကဲ့လား။အဲတော့မားတဲ့သဘောကမားတဲ့သဘောအလိုက်အထောက်ကူပြုသလိုပြောပြအောင်သောသဘောကပြောပြအောင်သောသဘောနှင့်ခန္ဓာကိုယ်ကိုအထောက်အကူပြုနေတယ်ဆိုတာကိုမိမိတို့ဒီဉာဏ်ကစဉ်းစားနိုင်စဉ်းကျင်နိုင်ဖို့အတွက်ဒီသမဒေသနာကရှင်းပြဟုတ်ကဲ့လားအဲ့ဒါဟာဘာကိုလေ့လာတာလဲသဘာဝကိုလေ့လာခြင်းဘာသဘာဝကိုလေ့လာတာယုတ်ခန္ဓာဤသဘာဝကိုလေ့လာခြင်းယုတ်ခန္ဓာဤသဘာဝကိုလေ့လာတဲ့အခါကျတော့ကုဋ္ဌသ42မျိုးဖွဲ့ကြည့်တယ်ပြီးတော့အဲ့ဒီကုဋ္ဌသ42မျိုးလုံးကိုပေါင်းစုပြီးတော့ကြည့်လိုက်တဲ့အခါကျတော့အခဲအဖြစ်နဲ့ရှိနေတာကိုမြင်တယ်အကြီးအဖြစ်နဲ့ရှိနေတာကိုမြင်တယ်။လေးအဖြစ်သို့မဟုတ်အငွေ့အဖြစ်နဲ့ရှိနေတာကိုမြင်တယ်။ပြီးတော့ပါတယ်အပူအဖြစ်နဲ့ရှိနေတာကိုမြင်တယ်။အဲဒီတော့အခုအခဲဆိုသောသဘောသည်အကြံဉာဏ်အဖြစ်ဤခန္ဓာကိုယ်ကိုထောက်ပံ့နေရမှာမာသောသဘောနှင့်ထောက်ပံ့ဒီကအယိုးထို့အတူပါတယ်ပျော့ပြောင်းသောသဘောနှင့်ထောက်ပံ့နေတာကအသာတွေဟုတ်ကဲ့အသေးအဆုတ်တွေအဲ့ဒီနောက်တစ်ခုပြောင်းလိုက်ရင်အကြီးသဘောဟုတ်ကဲ့လားခန္ဓာကိုယ်ထဲမှာအကြီးအဖြစ်နဲ့ရှိနေတာတွေများစွာနော်အကြီးပေါင်း12မျိုးအကြီးသဘောနဲ့ရှိနေသောအရာ12မျိုးဟုတ်ကဲ့လားအဲ့ဒီမှာအဓိကအားဖြင့်သွေးဆိုတာဟာအကြီးအဖြစ်နဲ့ရှိနေတာအဲဒီသဘောမှာအကြီးအဖြစ်နဲ့ရှိနေသောအရာများတွင်ဘာစွမ်းအားရှိရောစိတ်သွာတတ်သောသဘောစိတ်ဝင်သောသဘောစိတ်ထွက်သောသဘောဒါဟာဘုရားအစွမ်းနေရောအကြီးတို့ဤအစွမ်းနေဟုတ်ကဲ့လားအကြီးဆိုသောဓာတ်တွေဟာဘာလို့တတ်တော့စိတ်သွာတတ်တယ်ပြီးတော့ဘာလို့တတ်တော့စိတ်ဝင်တတ်တယ်စိတ်ဖွတ်တတ်တယ်အဲဒီစွာအာဒီအကြီးတော်မှာရှိတယ်ခန္ဓာကိုယ်ထဲမှာရှိတဲ့အကြီးတွေဟာလည်းပဲဒီတော်တွေနဲ့အထောက်အကူပြုနေတယ်ဟုတ်ပါလားဘယ်လိုပြုနေတာရောအခုအကြီးအကြီးဆုံးသိကြရဲပါတယ်သွေးသွေးဟာခန္ဓာကိုယ်ထဲငြိမ်ငြိမ်နေလို့မရဘူးအမြဲတမ်းမလုပ်နေရတာသိနေရတယ်ဟုတ်ကဲ့လားသွေးကြောများတယ်မှသွေးတွေကဘာလို့ရတော့အမြဲတမ်းသိနေရတယ်မသိလို့မရဘူးသိနိုင်တာဘာဖြစ်လို့သိနိုင်တာတော့အကြီးသဘောမှုဟုတ်ကဲ့လားသိတယ်ဆိုတာဘာကြောင့်သိတာလဲအကြီးသဘောမှုအကြီးမဟုတ်ရင်မသိဘူးဟုတ်ပါလားအဲ့ဒီအသိနိုင်တဲ့သဘောစိတ်ဝင်သောသဘောသိမ့်ဖက်တဲ့သဘောဟာအရင်မှရှိတယ်။အ အဲ့ဒီအရင်မှရှိသောသီးသက်တဲ့သဘောစိတ်ဝင်သောသဘောစိတ်ထွက်သောသဘောတို့သည်ဤယူပဲခန္ဓာအတွေ့အလွန်အရေးကြီးသောနေရာကထောက်ပံ့နေတယ်အဲ့တော့အကြောင်းအရာကပါလဲကိုယ်သည်စဉ်ဆက်မပြတ်ပါလို့နေရတာမရှိနေရတယ်မရှိရင်မရဘူးဟုတ်ကဲ့ဘာဖြစ်လို့သိရတော့အရေးဖြစ်လို့သိရနော်အဲ့ဒီအရေးဖြစ်ခြင်းကြောင့်စီးနေတဲ့သဘောဒီပင်ဖြင့်ခန္ဓာကိုယ်အတွက်အရေးအကြီးဆုံးအထောက်အကူပြုသည့်ဓမ္မတဘာဝအဲ့တော့အခုလေ့လာနေတာဤဟာဘာလေ့လာနေတာလဲဓမ္မတဘာဝဓမ္မတဘာဝဓမ္မတဘာဝနဲ့ညွတ်နေပြီမယ်လို့ဓမ္မတဘာဝကိုဆုတ်ဆုတ်ဂိုင်ဂိုင်ညံ့နှင့်ရှင်၍ရှင်ရင်ဓာတ်ဖို့အကြောင်းအရာများသည်အခုပြောတဲ့အချက်ဖြစ်ဟုတ်ကဲ့အရင်ဆိုရင်ဘာသဘောရှိလဲစိတ်တဲ့သဘောစိတ်ဝင်တဲ့သဘောစိတ်ပဲတဲ့သဘောအဲ့ဒီသဘောဒီပင်ဒီရင်ဒီခန္ဓာကိုယ်ကိုအထောက်အကူပြုနေတယ်ဟုတ်ပါလားအဲ့တော့အဲ့ဒီမှာအဓိကအားဖြင့်ရှင်မြင်လိုက်ရင်သွေးများခန္ဓာကိုယ်ထဲမှာသွေးဟာခန္ဓာကိုယ်တစ်ခုလုံးပြန့်နှံ့နေတယ်ပမာဏအဖြစ် 5 လီတာခေါ်ရခုတောက်တဲ့တောက်ကြီးပလင်း9ပလင်းလောက်ညခန္ဓာကိုယ်တစ်ခုလုံးမှာသွေးတွေကပြန့်နှံ့ပဲနည်းနဲ့ပြန့်နှံ့နေရတယ်သွေးကြောများတစ်လျှောက်စင်ဆက်မပြမယမနာစီးသောသဘောနှင့်ပြန့်နှံ့နေအဲ့ဒီသဘောဟာဘာတဘာဝလဲအရေးဤတဘာဝအဲ့ဒီအကြီးတဘာဝစိတ္တတဲ့သဘောဒီခန္ဓာကိုယ်အတွက်ပါရှင်တို့လိုအပ်ချက်ဒီလိုမှမသိရင်သွေးများကမသိရင်ခန္ဓာကိုယ်မရှင်းနိုင်ဘူးအသက်မရှင်းနိုင်ဘူးဟုတ်ပါလားအဲ့ဒီစိတ္တတဲ့သဘောဟာရက်တယ်လို့မရှိဘူးနားတယ်လို့လည်းမရှိဘူးအမြဲတမ်းသွေးတွေကမလုပ်နေရဘူးစိနေရတယ်သွေးလို့ကြောကစီးသွားပြီးတော့ခန္ဓာကိုယ်အရရက်ကိုသွေးများရောက်ပြီးတော့အခါသွေးပြန်ကြောများကတစ်ခါပြန်ပြီးတော့မိမိတို့လာရာဖြစ်တဲ့နှလုံးထဲကိုပြန်ပြီးတော့ဝင်ရတယ်ဗရမဘေးကထွက်လာတာနှလုံးကနေပြီးတော့သွေးများသွေးလို့ကြောတစ်လျှောက်ပြန်နှံပြီးတော့စီးသွားတယ်အနာကိုအရရရောက်ပြီးတဲ့အခါအဲ့ဒီကသွေးပြန်ကြောများကပြန်ပြီးတော့နှလုံးကိုရောက်အောင်စီလာရပြန်နေဒီလိုစင်ဆက်မပြမယမနာစီးနေခြင်းကြောင့်ဒီယူဘက်ခန္ဓာရှင်းတာဟုတ်ပါလားအဲ့ဒါဟာဘာလို့နှလုံးသွင်းဖို့လို့အယီဤဓမ္မသဘာဝဟုတ်ကဲ့လားအကြီးဤဓမ္မတဘာဝကိုသိမှခန္ဓာကိုယ်ကိုဘယ်ပုံပဲနည်းအကြီးဓာတ်နဲ့ထောက်ပံ့နေတာဆိုတာကိုဉာဏ်ကသင်ကျင်တတ်မယ်စဉ်းစားတတ်မယ်အရေးကြီးတာကပါတယ်နော်ဓမ္မတဘာဝကိုစဉ်းစားမဲ့ပုဂ္ဂိုလ်ဟာထိုတဘာဝတရားတို့ဤအခြေခံကိုသင်ကြားထားရမယ်သင်ကြားထားတဲ့ပညာကိုအခြေခံပြီးတော့မှဉာဏ်ကိုသုံး၍စဉ်းစားရတယ်။အဲတော့အခုဉာဏ်ကိုသုံး၍စဉ်းစားနိုင်အောင်သဘာဝတရားတို့ကိုရှင်းပြအခဲသဘာဝသည်ယူဘက်ခန္ဓာကိုအထောက်အကူပြုပုံပြုနည်း။အကြီးသဘာဝသည်ယူဘက်ခန္ဓာကိုအထောက်အကူပြုပုံပြုနည်းသိဖို့နားလည်ဖို့လိုပါလေ။နော်အဲ့ဒါကြီးအားလုံးပါဠိလေးလာနေတာတော့ဓမ္မတဘာဝပါဠိဓမ္မတဘာဝလို့ယုတ်ဓမ္မတဘာဝအဲ့ဒီယုတ်ဓမ္မတဘာဝမှာအခုအခဲသဘောကိုအခြေခံအဖြစ်နှလုံးသွင်းတတ်အကြီးသဘောကိုလည်းပဲအခြေခံအဖြစ်နှလုံးသွင်းတတ်ပါလေအဲ့ဒါလည်းမကဘူးပါရှိသေးဘူးလေးလည်းပဲခန္ဓာကိုယ်ရဲ့မှာရှိပါတယ်နော်အဲဒီလေဟာဒီယူဘက်ခန္ဓာကိုဘယ်ပုံပဲနှီးအထောက်အကူပြုကြလေနော် မိမိတို့ဤဝန်ကောင်းတဲ့ဖိုက်ထဲမှာလေရှိပါเนาะဖိုက်ထဲမှာပါရှိတယ်လေရှိတယ်အဲ့ဒီလေတွေဟာဒီခန္ဓာကိုယ်ရဲ့မှာရှိနေတာသူတို့ဘယ်လိုအထောက်အကူပြုလဲလေရဲ့သဘောကပါရှိတယ်တုံးကန်နိုင်သောသွမ်းအားလေမှာပါရှိတယ်တုံးကန်နိုင်သောသွမ်းအားเนาะအဲ့တော့ဒီချစဉ်းစားတော့အဲ့ဒီအကြောင်းကဘာနဲ့ဆက်နေပြန်လို့ဆိုတော့မိမိတို့ကိုယ်တိုင်အခုကဘာမြေမျက်နှာပြင်ပေါ်မှာနေနေတဲ့အခါဒီကဘာကြီးပေါ်မှာဖုံးအုပ်ထားတော့လေတူကြီးရှိတယ်ဆိုတာကိုသိရပါတယ်။ကဘာကိုဖုံးအုပ်ထားတဲ့ဘာရှိလဲ။လေတူကြီးရှိတယ်။အဲ့ဒီလေတူကြီးဟာပမာဏအားဖြင့်မြေပြင်ကအထက်ကိုတက်ရင်မိုင်900လောက်အထိလေတွေရှိတယ်။နော်။ဒီလေတွေကိုကဘာမြေဤဆွဲအားကဆွဲထားလို့လေတွေကကဘာပေါ်မှာရှိနေ။အဲ့ဒီလေတွေကိုကဘာကဆွဲထားခြင်းကြောင့်အဲ့ဒီလေတူကြီးတစ်ခုလုံးပြီးအစွဲခံရတာ။အစွဲခံရတဲ့လေတူကြီးကကဘာမြေမျက်နှာပြင်တစ်ခုလုံးကိုမလုပ်နေရတော့ဖိထားတယ်လေတူကြီးကမလုပ်ကြတော့ကဘာမြေမျက်နှာပြင်တစ်ခုလုံးကိုဖိထားတယ်နော်အဲ့ဒီဖိထားတဲ့လေတူကြီးရဲ့ဓုကဘယ်လောက်ထူလဲမိုင်900လောက်ထူတယ်အဲ့ဒါလောက်ထူတဲ့လေရဲ့ဖိအားဟာဘယ်လောက်ကြီးတယ်လဲလေတူကဒီတလက်မပတ်လေရှိတဲ့၄တောင်ခွဲပေါ်မှာလေတုဣဖြစ်အားဒီ14ပေါင်ရှိတယ်ဗိတ္တာကျင်းနဲ့လေဗိတ္တာရှိတယ်ဘယ်လောက်ရှိနေတော့ဗိတ္တာကျင်းနဲ့လေဗိတ္တာရှိတယ်ဟုတ်ကဲ့အဲတော့မိမိတို့ကိုယ်တိုင်ပလက်လာအိတ်နေတဲ့အခါဒီယံဘတ်ဒီဗိုက်ဒီအားလုံးကိုဘယ်သူကဖြစ်နေတာရောလေဒူအပ်ဖြစ်နေတယ်လက်မပတ်လေကိုလေဗိတာနှုံးနဲ့ဖိနေတဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးကိုဖိထားတဲ့လေအားဟာအများကြီးဟုတ်ကဲ့အဲ့ဒီဖိအားကိုခံနိုင်အောင်အတွင်းထဲကရှိတဲ့လေကပြန်ပြီးတော့တုံးကန်တယ်ဟုတ်ကဲ့အပြင်ဘက်ကဖိအားကိုခံနိုင်အောင်အတွင်းလေကမလုပ်ရတော့တုံသာပြရဟုတ်ကဲ့လားအဲ့ဒီလိုတုံကန်နိုင်တဲ့သွမ်းအားဒီဘုရင့်ရဲ့သွမ်းအားရောလေဤသွမ်းအားဟုတ်ကဲ့လားအဲ့ဒီလိုအတွင်းအားဖြင့်အပြင်အားနှစ်ခုပါလုပ်နေနော်ညံဟုတ်ကဲ့အတွင်းကရှိတဲ့တုံအားဖြင့်အပြင်ကရှိတဲ့တုံအားနှစ်ခုဖိအားနှစ်ခုပါလုပ်နေနော်ညံအားညာနေတဲ့အတွက်ကြောင့်မို့လို့မိမိတို့သည်ဒီလေရုဖြစ်အားအကြောင်းကိုမစင်စားမိဘူး။ဘာဖြစ်လို့လဲ။ချိန်ကြီးနေလို့။ဟုတ်ကဲ့။အတွင်းကဖြစ်အားအတွင်းကတုံးကံအားသာညော့သွားမယ်ဆိုရင်ခန္ဓာကိုယ်တစ်ခုလုံးပါဖြစ်မှာတော့။ပြားသွားမယ်။ဟုတ်ကဲ့။သို့တော့မပြားအောင်ဘယ်သူကတွန်းပေးနေတာလဲ။အတွင်းမှာရှိတော့လေကတုံပြင်းနေတာဟုတ်ပါလားအဲ့ဒါဟာဘာရဲ့သဘောလို့လေဤသဘောနော်တုံအားရှိတယ်အပြင်ဘက်ကလေကဖိအားရှိတယ်အတွင်းကလေကတုံအားရှိတယ်ဒါဘုရဲ့သဘောဝါလေလေဤသဘောဝါအဲ့ဒီသဘောဝါများကဒီယူဘက်ခန္ဓာကိုထောက်ပံ့နေတယ်ကူညီနေတယ်ဒီလိုမကူညီမထောက်ပံ့ရင်ခန္ဓာကိုယ်ကမရှိနိုင်ဘူးဟုတ်ကဲ့အသက်မရှိနိုင်ဘူးဟုတ်ပါလားအဲ့ဒီတော့ဒီသဘောသဘာဝတွေကိုမိမိတို့ဉာဏ်ကရောက်အောင်စဉ်းစားဖို့သင်ကျင်ဖို့အခုဓာတ်ကြီးဘယ်နှပါရှိပြီတော့3ပါဟုတ်ကဲ့အဲ့ဒီဓာတ်ကြီး3ပါဆိုတာဟာအခဲရဲ့အကြီးရဲ့အငွေရဲ့အဲ့ဒီဓာတ်3ပါအဲ့ဒီဓာတ်3ပါဟာတဲ့ ဘယ်လိုသဘောရှိုံနော်အခဲပဲဖြစ်ဖြစ်အကြီးပဲဖြစ်ဖြစ်အငွေ့ပဲဖြစ်ဖြစ်နော်တဘာဝအားဖြင့်ဒရတ်ဆိုတဲ့ပစ္စည်းဘာရှိလဲဒရတ်ဆိုတဲ့မေတ္တာပစ္စည်းနဲ့ဖွဲ့စည်းထားတာအခဲလည်းပဲဒရတ်နဲ့အကြီးကလည်းပဲဒရတ်နဲ့လေကလည်းဒရတ်နဲ့ဟုတ်ကဲ့ဒရတ်ရှိတဲ့ပစ္စည်းတွေနော်မေတ္တာရှိတဲ့ပစ္စည်းတွေနော်အဲဒီမှာဒီချာချာဖြတ်ပြီးတော့စဉ်းစားရမယ်အချက်ကဟောဒီအပူဆိုတဲ့တဘာဝအပူဆိုတဲ့တဘာဝဒီသူ့ဤအနေအထားအပူတွင်ဒရတ်ရှိသလားမရှိဘူးအပူမှာဒရတ်ခေါ်တဲ့မေတ္တာမရှိဘူးဟုတ်ကဲ့လားအဲ့ဒီဒရတ်မရှိတဲ့အပူဟာနော်အများအားဖြင့်အခဲအညီအငွေ့၃ပါးမှာအခဲနဲ့လဲတွဲ၍နေတယ်အညီနဲ့လဲတွဲ၍နေတယ်အပူနဲ့လဲပဲတွဲ၍နေရနော်အဲအငွေ့နဲ့လဲတွဲ၍နေတယ်ဟုတ်ကဲ့လားအဲဒီဟာဘုသူရဲ့သဘောလုံးအပူရဲ့သဘောနော်အဲ့ဒီအပူဆိုသောသဘာဝနော်အဲ့ဒီအပူဆိုသောသဘာဝဒီအခဲအကြီးအငွေ၃ပါးလုံးကိုမှီ၍နေတာတပိုင်းသို့သောအဲ့ဒီ၃ပါးလုံးကိုမမှီဘဲနဲ့သူ့ဟာသူလည်းပဲနေတယ်ဘယ်လိုသဘောလို့နော်အခဲအကြီးအငွေမရှိတော့လည်းပဲအပူဟာသူ့ဘာသာသူလေနေနိုင်တယ်နော်အဲ့ဒီမှာတဲ့အဲ့ဒီသဘောကိုပြောရင်တခါတစ်ဆင့်တည်းရမှာကအပူဆိုသောသဘာဝတရားနော်အဲ့ဒီအပူဆိုသောသဘာဝတရားဒီကဘာမြင်ပြမောမှာရှိတဲ့ပစ္စည်းပရိဟုပစ္စည်းအမျိုးမျိုးလောင်စားအမျိုးမျိုးကိုရှုပ်ရင်အပူဓာတ်ထွက်ပါတယ်ဒါသိတယ်နော်အခဲကိုရှုပ်ရှုပ်အကြီးဖြစ်တဲ့လောင်စာဒီကိုရှုပ်ရှုပ်အငွေ့ဖြစ်တဲ့ဓာတ်စီငွေ့ကိုပဲရှုပ်ရှုပ်လောင်ကျွမ်းခြင်းတဘောကဘာကိုထုတ်ပေါ်တော့အပူကိုထုတ်ပါလေနော်အဲ့ဒါဟာဒီကဘာမြင်ပြင်ပေါ်မှာတွေ့နေရတဲ့အပူလို့ဤတဘောနော်အဲ့ဒီတဲ့ထူတာကဘာလဲဒီလားအများဆုံးပြီးနေတဲ့အပူကဘာတစ်ခုလုံးကိုပြီးနေတဲ့အပူအဲ့ဒီအပူဟာဘယ်ကလာတာလဲနေကလာကဘာတစ်ခုလုံးကိုအများဆုံးပြီးနေတဲ့အပူကဘယ်ကလာတာလဲနေကလာတာအဲ့ဒီသဘာဝနော်အဲ့ဒီနေကလာရဲ့ဆိုတဲ့အပူဒါကိုကိုယ်တိုင်နေပူစားမှနေရင်နေအောင်ကြီးနဲ့နေအပူရတာသိတယ်။အဲဒီနေကပြီးတော့အပူဓာတ်နေကပြီးတော့အပူဓာတ်ကဘာမြေပေါ်မှာနေတဲ့မိမိဒီအပူဓာတ်ကိုရတော့အပူဓာတ်ဤလာရပါတယ်နော်။နေရောက်ရှိခံယူတာကဘယ်လိုကဘာလုံးပြီးတော့မိမိဤကိုခံတာအဲဒီမှာသူချာချာရေလုံးမဟုတ်ပါဘူးဒါသဘာဝအဲ့ဒီနေကအဲ့ဒီနေကြီးကဒီကဘာတို့ရောက်အောင်လာရတဲ့ခကြီးအပူစွမ်းအာမြာအပူတွေကဘယ်လိုပြောလဲရောအပူကိုဘယ်လိုပြောရအောင်စွမ်းအာအပူကပါလေစွမ်းအာအဲ့ဒီအပူစွမ်းအာအခုဖြစ်စကားနဲ့ပြောရင်energy စွမ်းအားဆိုပါတယ် energy အပူစွမ်းအားဆိုပါတယ် heat energy thermal energy အဲဒီအပူစွမ်းအားကြီးအများဆုံးနေမျက်နှာပြင်ကဒီကဘာကိုလာတာအဲဒီလာတဲ့ခကြီးနော် အပူစွမ်းအားတို့နေမှစပါတို့ရောက်အောင်လာရတဲ့ခကြီးမိုင်ပေါင်း90နဲ့3တန်းရှိတယ်နေကနေပြီးတော့ကဘာမြေပြင်တို့ရောက်အောင်အပူတွေခကြီးဘယ်လောက်ဖြတ်တန်းလာရတော့90နဲ့3တန်းအဲ့93တန်းတော့ခကြီးကြီးကဘာခကြီးရောအာကာသဘယ်ခကြီးကိုဖြတ်လာတာရောအာကာသ93တန်းတော့ခကြီးကအာကာသအဲ့အာကာသဆိုရက်ခကြီးကိုဖြတ်ပြီးတော့အပူဓာတ်တွေလာတာအဲ့တော့အပူဓာတ်တွေကအလွန်လျင်မြန်တော့နှုံနေရည်ပြီးတော့လာတာ93တန်းတော့ခကြီးဒီနေရာမြေပြင်တို့ရောက်အောင်လာရတာအချိန်ဘယ်လောက်ကြာအချိန်ဘယ်လောက်ကြာလဲစက္ကန့်900နေကကဘာတို့ရောက်အောင်အပူဓာတ်များဘယ်လောက်ကြာအောင်လာရလဲစက္ကန့်900အဲ့ဒီလိုလာမှကဘာမြေကိုရောက်အဲ့ဒီအပူစွမ်းအဲ့ဒီဟာ heat energy အဲ့ဒီ heat energy ဆိုတဲ့အပူစွမ်းအားလေးပဲကျွန်တော်တို့ရဲ့ရူပခန္ဓာမှာပါဝင်ပြီးတော့ဆောင်ရွက်နေဟုတ်ကဲ့ဓာတ်ကြီးလေးပါးနဲ့မှာပါပါတယ်အပူစွမ်းအားလည်းပါတယ်အဲ့ဒီအပူစွမ်းအားကနေကပြီးတဲ့အပူစွမ်းအားကိုကျွန်တော်တို့တိုက်ရိုက်ခံယူတာနည်းနည်းလေးကျွန်တော်တို့ခန္ဓာကိုယ်ကထုတ်လုပ်တဲ့အပူစွမ်းအားကကျွန်တော်တို့အတွက်အများအပြားအထောက်အကူပြုကျွန်တော်တို့ရနေတဲ့အပူစွမ်းအားကဘယ်ရထုတ်လုပ်တာတော့ဒီခန္ဓာကိုယ်ကထုတ်လုပ်တာအဲ့ဒီစွမ်းအားရလို့အပူစွမ်းအားရလို့ဒီယုတ်ခန္ဓာကရှင်းပန်းနေတယ်သွာလာလှုပ်ရှားနေအဲဒီသဘောတွေကိုဉာဏ်ကရောက်အောင်စဉ်းစားတတ်ဖို့ဒီပညာများကိုသင်ယူတာเนาะအဲဒီတော့အခုဒီ energy လို့ခေါ်တယ် energy လို့ခေါ်တယ်ညမာလို့ကစွမ်းအားလို့ခေါ်တယ်เนาะအဲ့ဒီ energy ခေါ်တဲ့တဘာဝစွမ်းအားများအပူစွမ်းအားသာလျင်အများအဖြင့်သိတယ်ဘာဖြစ်လို့လဲခန္ဓာကိုယ်ကတရှိန်ချင်းထွက်နေသောအပူစွမ်းအားများကိုမိမိတို့ကိုယ်တိုင်ခန္ဓာရကျင်ကြောင့်မိမိတို့ဤခန္ဓာကိုယ်တွင်အပူစွမ်းအားများရှိကြောင်းသိပါတယ်နော်အဲ့ဒီသဘောအပြင်ဟောဒီစွမ်းအားရအခုပြောတဲ့ဘာစွမ်းအားရအပူစွမ်းအားဟုတ်ပြီနော်အဲ့ဒီအပူစွမ်းအားခန္ဓာကိုယ်မှာရှိတာကိုကိုယ်တိုင်ခန္ဓာရရွေအပူစွမ်းအားရှိမှသိပါလေ။နော်။ပြီးတော့အခြားစွမ်းအားတွေလည်းရှိသေးတယ်။ဟုတ်ကဲ့။ဘယ်လိုစွမ်းအားတွေတို့ကိုကိုယ်တိုင်ရေပုံမလိုက်တဲ့။ဟုတ်ကဲ့လား။ရေပုံကြီးမလို့ရှိရင်မနိုင်တာဘာအားရှိလို့စွမ်းအားရှိလို့အဲ့ဒီလိုမနိုင်တာတင်နိုင်တာချနိုင်တာကိုကိုကိုသေးပြီးတော့လေကားပေါ်တက်လာတာတွေဟာဘာကြောင့်လို့စွာအားရှိလို့အဲ့ဒီစွာအားဟာဘာနဲ့တူတော့ဒီလူတွေလှုပ်ထားတဲ့ဂရင်းကြီးတွေကဣစီကိုဘာလို့တော့မတင်မချလှုပ်ကြမလားအဲ့ဒီစွာအားကိုဘာစွာအားခေါ်လို့ဆက်စွာအားဟုတ်ကဲ့အပြင်မကရှိတဲ့စက်တင်မှမှဆက်စွမ်းအားရှိတာမဟုတ်ဘူးဒီခန္ဓာကိုယ်မှာလည်းပါရှိဘူးဆက်စွမ်းအားရှိဟုတ်ကဲ့အဲ့ဒီဆက်စွမ်းအားရှိမှန်ကိုလည်းပဲ သိရမယ်ခန္ဓာကိုယ်မှာပါတယ်အပူစွမ်းအားလည်းရှိတယ်ပြီးတော့ပါတယ်ဆက်စွမ်းအားလည်းရှိတယ်အဲ့ဒီဆက်စွမ်းအားကြောင့်သွားနိုင်လာနိုင်လုံနိုင်ရှားနိုင်ပစ္စည်းများကိုပြန်နိုင်ပိုးနိုင်ဟုတ်ပါလားအဲ့ဒါဟာအဟုတ်တကယ်ရှိနေတော့စွမ်းအားနော်အဲ့တော့အဲ့ဒီစွမ်းအားအပူနဲ့အပူစွမ်းအားဆက်စွမ်းအားအဲ့ဒီအပူစွမ်းအားဆက်စွမ်းအားအပြင်းရှိသေးတယ်ဟုတ်ကဲ့အခုအဲ့ဒီစွမ်းအားအကြောင်းကတော့သိပါတော့ဘာဖြစ်လို့လဲဆိုတော့တိုင်းထွာနိုင်တဲ့ကရိယာများရှိလို့နော်အဲ့ဒီစွမ်းအားကဘာစွမ်းအားလို့ဆိုရင်ပယတ်ပစ္စဝံအားခန္ဓာကိုယ်မှာဘာစွမ်းအားရှိသေးရောပယတ်ပစ္စဝံအားဟုတ်ကဲ့လားအဲ့ဒီလျှက်ပစ္စဝံအားဘယ်လိုရှိရောနော်ဒီခန္ဓာကိုယ်ထဲမှာရှိတဲ့နှလုံးလေးကျက်မှန်မှန်ခုံးနေတယ်မဟုတ်လားအဲ့ဒီနှလုံးလေးကျက်မှန်မှန်ခုံးနေအောင်ဘာစွမ်းအားနဲ့ပြေးထလာအောင်အဓိကပရိယသေသွားအားနဲ့ပြေးချလို့မှန်မှန်ခုံးနေရဟုတ်ကဲ့လားအဲ့ဒီလျှက်သေသွားအားကြောင့်နှလုံးလေးမှန်မှန်ခုံးနေရဟုတ်ဤမဟုတ်ဤကိုအခုခေတ်မှာပါတယ်နော်အီလက်ထရိုကာဒီယိုဂရပ်ဖော်တဲ့ ECG ဟုတ်ကဲ့လားအဲ့ဒါနဲ့နှလုံးခုံနှုတ်ကိုတိုင်းလို့ရတယ်အဲ့ဒီနှလုံးခုန်နှုတ်ကိုတိုင်းလို့ရတဲ့သဘောဟာဘာလို့တိုင်းတာရောဖယက်ပစ်စွမ်းအားအလုံးလုံးပုံကိုတိုင်းတာဟုတ်ပြီလားအဲ့ဒီတော့မိမိဤရုပ်ခန္ဓာမှစွမ်းအားအခုဘယ်နှမျိုးရောအပူစွမ်းအားဆက်စွမ်းအားဖယက်ပစ်စွမ်းအားနော်အဲ့ဒီလိုစွမ်းအားရရှိနော်အဲ့ဒီနောက်တစ်မျိုးကလည်းပဲရှိတယ်သူ့ရဲ့အကြောင်းအရာကဓာတုပစ္စည်းတွေဒါတယ်ဓာတုစွမ်းအားနော်ဓာတုပစ္စည်းတွေဓာတုစွမ်းအားဘယ်လိုဓာတုစွမ်းအားလို့ဆိုတော့ဒီစားလိုက်တဲ့အစာရင်းတောက်လိုက်တဲ့လမေးကော်ဖီတွေဟုတ်ကဲ့လားသူတို့ဟာပါလေနော်ဓာတုပစ္စည်းတွေဟုတ်ကဲ့လားသူတို့ကထွက်လာတဲ့ဓာတုပစ္စည်းတွေအစာကထွက်လာတယ်ပါလေဓာတုပစ္စည်းတွေအဲ့ဒီဓာတုပစ္စည်းတွေရဲ့စွမ်းအားဘာခေါ်လဲဓာတုစွမ်းအား chemical energy heat energy mechanical energy electrical energy chemical energy ဆိုတဲ့စွမ်းအားတွေနော်အဲ့ဒီစွမ်းအားကြီးဒီယူဘက်ခန္ဓာမှာတကယ်ရှိနေတဲ့အပြင်သူတို့ရှိမှန်းကိုလည်းပဲမိမိတို့ဤဉာဏ်နှင့်ဆင်ခြင်နိုင်တယ်သိနိုင်တယ်ဟုတ်ပါလားအဲ့ဒီစွမ်းအားကြီးဟာအခဲအကြီးအငွေ့၃ပါးနှင့်ပူပေါင်း၍လုပ်ငန်းများကိုလှုပ်ဆောင်နေတယ်ဟုတ်ကဲ့ဒီအခဲအကြီးအငွေ့ဆိုတဲ့သုံးပါးကိုဒီအပူဓာတ်နော်လျှက်စစ်ဓာတ်နောက်ပြီးတော့ဒီဆက်စွမ်းအားဓာတုစွမ်းအားကြီးကမလုပ်နေတာနော်ပူပေါင်းဆောင်ရွက်နေတယ်ဟုတ်ပါလားအဲ့ဒီသဘောတွေအဟုတ်ရှိတကယ်ရှိအလုံးလုံးနေကြောင်းကိုဉာဏ်ကမလုပ်ရတာနော်ထိုးသွင်းစဉ်းကျင်၍ကြည့်မှာသူတို့ရဲ့အကြောင်းကိုပိုင်းခြားတဝေဘန်တတ်တယ်ဟုတ်ကဲ့လားအဲ့ဒီပိုင်းခြားဝေဘန်တတ်တဲ့ပညာကိုပါခေါ်တော့ဓာတ်ကြီးလေးပါဤတဘာဝတရားများကိုပိုင်းခြားဝေဘန်၍ကြည့်တော့ပညာဟုတ်ကဲ့လားအဲ့ဒါကိုပါခေါ်တော့ဓာတ်ကြီးလေးပါကိုဘယ်လိုခေါ်တော့စတုဓာတုပိုင်းခြားဝေဘန်၍ကြည့်တော့ပညာကိုဝဝဋ္ဌာနာပညာဟုတ်ကဲ့လားစတုဓာတုဝဝဋ္ဌာနာပညာเนา အဲ့ဒါဟာကမ္မဋ္ဌာန်းတရားဖြစ်နေလေပွားများရလို့ကမ္မဋ္ဌာန်းလို့လည်းခေါ်တယ်ပညာလည်းဖြစ်တယ်ဒီပညာတွေသင်ပြီးမှဒီအကြောင်းအရာများကိုတတ်ကြွမ်းမှတတိလေးပါးကိုကမ္မဋ္ဌာန်းအာယုံဖြစ်နေယူလို့ရတာကမ္မဋ္ဌာန်းတရားကတတိလေးပါးကိုရှုမှတ်ပွားများမဲ့ယောဂီသည်ပါရီကိုအခြေခံအဖြစ်သိထားရမှာလို့အဲဒီ၄ပါးတော့အခဲအကြီးအငွေ့အပူတို့သဘာဝတရားများဖြစ်ကြောင်းကိုသိရမယ်အဲဒီမှာအခဲဤသဘာဝတရားဟုတ်ကဲ့လားအကြီးဤသဘာဝတရားအငွေ့ဤသဘာဝတရားအပူစတော့စွန့်အင်တို့ဤသဘာဝတရားဒီသဘာဝတရားတွေကိုအခြေခံအားဖြင့်ပောက်ရောက်အောင်လိလာသမဒီခန္ဓာကိုယ်တွင်ပါဝင်နေသောဓာတ်ကြီးလေးပါအကြောင်းကိုသိမယ်ဟုတ်ပါလားအဲ့ဒါကြောင့်မို့လို့ဒေသနာကစနစ်တကျဒီလိုလိလာနိုင်အောင်သင်ပေးပါတယ်ဟုတ်ပါလားအဲ့တော့ပထမကုဋ္ဌာသတွေကိုကျင်လိုက်တယ်ပြီးတော့မှကုဋ္ဌာသတွေကိုဓာတ်လေးပါနဲ့ဖွဲ့ကြည့်ပါတယ်ဟုတ်ပါလားအဲ့ဒါဟာဘာကိုသိအောင်လေ့လာနေတာတော့ယုတ်ခန္ဓာအဖွဲ့အစည်းဤယုတ်တရားအဖွဲ့အစည်းဤတဘာဝအမှန်ကိုဉာဏ်နဲ့သင်ကျင်တတ်အောင်လေ့လာသောပညာဟုတ်ကဲ့လားအဲ့ဒီပညာမျိုးကိုမသိဘူးရင်ဒီတရားတွေကိုပွားများဖို့မလွယ်ဘူးဟုတ်ကဲ့လားအခြေခံဖြစ်သောပညာများကိုသင်ယူမထားရင်ပွားများခြင်းနဲ့ယောဂီသည်တတုဓာတုဝဝဌာနကမ္မထံလို့ခေါ်တဲ့ဓာတ်ကြီးလေးပါးကိုရှုမှတ်ပွားများမယ်ဆိုတော့လေပဲထိထိမိမိသဘောတဘာဝကိုသိအောင်မပွားများနိုင်ဘူးဒီအခြေခံပညာကိုသိမှအဟုတ်ဓမ္မတဘာဝကိုတတိလေးပါးဤတဘာဝကိုရှုမှတ်ပွားများနိုင်မယ်ဟုတ်ပါလားအဲ့ဒီအချက်ကဘာလို့ပြောနေရတော့ရှုမှတ်ပွားများရခြင်းဒီအဓိကအလုပ်ဟုတ်ကဲ့လားရှုမှတ်ပွားများရမယ်အလုပ်ဒီပါအလုပ်တော့အဓိကအလုပ်ဟုတ်ကဲ့လားအဲ့ဒီအဓိကအလုပ်ဖြစ်တဲ့ရှုမှတ်ပွားများသောကမ္မထာအလုပ်ကိုလုပ်မဲ့ယောဂီသည်အခြေခံဖြစ်သောပညာများကိုကြိုတင်၍စီးပူထားရဒီလိုစီးပူမထားရနဲ့ဒီကမ္မထမ်းမျိုးကိုမပွားများနိုင်ဘူးအချက်ကြကြပိုင်ပိုင်နိုင်နိုင်မပွားများနိုင်ဘူးဒါကြောင့်မလို့ပါလေအခုကြိုတင်၍သင်ယူရဒီပညာတွေကိုမလုပ်ရမှာတော့မိမိကိုယ်တိုင်တက်ကြွအောင်ထက်တလေးလေးလိလာရမယ်ဒါကိုသိယုံနဲ့မပြီးဘူးဒီတဘာဝတွေအဟုတ်အလုံးလုံးနေတာအမှန်ပဲလားစကားအဖြင့်နားထောင်နေရတာပဲလားဆိုတာကိုဖွင့်ညာကြည့်တော့သိရဘဟုတုတ္တရှိယုံနဲ့မပြီးဘူးအခုဘာတော့ပြင်တာလဲဘဟုတုတ္တတော့ပြီးတယ်ဒီဘုဟုတ္တကိုရယုံတဲ့ကိစ္စကမပြီးဘူးဒုတိယအဆင့်ပါလေလို့ကိုယ်ပိုင်ဉာဏ်ကိုပုံ၍ဓမ္မတဘာဝများအဟုတ်လုံးနေတာကိုအလုတ်ကိုဓမ္မတဘာဝတို့ဤအလုတ်ကိုသိအောင်နားလေအောင်ထပ်တလဲလဲစဉ်းစားရမည်ဟုတ်ကဲ့လားအဲ့တော့ပထမအခုကျာနာနေရတဲ့ဟာကပါတယ်လို့သုတမယပညာအခုကျာနာလို့ရတာကိုဘာခေါ်လဲသုတမယပညာအဲ့ဒီသုတမယပညာကြီးပြည့်ပြည့်စုံစုံထိုက်သိမ့်ပြီးအားလျော်စွာအခြေခံဓမ္မတဘာဝကိုသိပြီးဆိုမှဒီအကြောင်းအရာကြီးဟုတ်ဤမဟုတ်ဤမှန်ဤမမှန်ဤထက်ခါထက်ခါစဉ်းစားရဟုတ်ကဲ့လားအဲ့ဒီလိုစဉ်းစားတဲ့ပညာကိုစိတ္တမယပညာဘာခေါ်လဲစိတ္တမယပညာဒါကိုအခြေခံတာတော့သုတမယပညာကို အခြေခံ၍စိတ်တမယပညာကိုပွားများရမည်အထောက်ရမည်အဲ့ဒီစိတ်တမယပညာနဲ့ထပ်တလဲလဲစဉ်းစားကြည့်စဉ်းကျင်ကြည့်မှာအခုပြောနေတဲ့သဘာဝတွေဟာဟုတ်ပါလားတကယ်ပါလားလို့ကိုကိုယ်တိုင်သိပြီးတော့ကိုကိုယ်တိုင်ကျေနပ်မှာဘာဖြစ်မှာတော့ကိုကိုယ်တိုင်သိ၍ကိုကိုယ်တိုင်ကျေနပ်မှာမကျေနပ်သေးရင်ဒီတရားကိုပွားများလို့မရဘူးဟုတ်ကဲ့လားကမ္မထံဘာဝနာအဖြစ်နဲ့အာထုံနဲ့ယောဂီသည်စိတ်ဓမ္မယအဆင့်မှာကလေးကဒီဓာတ်ဒီတဘာဝတွေအကြောင်းကိုကြည်ညက်စွာသိယုံနေမှာကောမိမိစိတ်ထဲမှာဖြစ်မှာတော့ခြေခြေနတ်နတ်ရှင်မဟုတ်ကဲ့လားဘာကင်းမှာတော့တန်တရာကင်းမှာဟုတ်ကဲ့လားဘာကင်းမှာတော့တန်တရာတန်တရာကင်းမှာအဟုတ်နှလုံးသွင်းနိုင်မယ်ပွားများနိုင်မယ်ဟုတ်ကဲ့လားအရေးကြီးဆုံးအချက်ကဒီတရားတွေကိုမလုပ်သေးကြတာတော့ပွားများသေးကြတာအာထုတ်သေးကြတာဟုတ်ကဲ့လားအဲ့ဒီပွားများအာထုတ်ဆိုတာဘာလို့လဲဘယ်သူအာထုတ်ကကိုယ်နဲ့စိတ်နဲ့နှစ်ခုရှိရာတွင်ဘယ်သူကိုလေ့ကျင့်ခံပေးနေရတော့စိတ်ကိုလေ့ကျင့်ခံပေးတာအာထုတ်တယ်လို့ခေါ်တာဟုတ်ဘူးလားအာထုတ်ကဘယ်သူလေ့ကျင့်ခံပေးတာတော့စိတ်ကိုလေ့ကျင့်ခံပေးတာအဲ့ဒီလေ့ကျင့်ခန်းကိုလုပ်မဲ့စိတ်ကစိတ်ဤထားရနေရစိတ်ထားရမယ်နေရဟုတ်ကဲ့လားစိတ်ထားရမယ်နေရကိုပါခေါ်တော့ကမ္မဌာနဟုတ်ကဲ့လားစိတ်ထားရမယ်နေရကိုပါခေါ်တယ်ကမ္မဌာနအာထုံမဲ့အလုပ်ထားရမယ်စိတ်ဤနေရကိုပါခေါ်တယ်ကမ္မဌာနအဲ့တော့အဲ့ဒီကမ္မဌာနဟာအခုပါတယ်ကုဋ္ဌာသဆိုရဲ32ကုဋ္ဌာသသုံးမှု42ကုဋ္ဌာသကိုစဉ်းကျင်ပွားများအဲ့ဒီ42ကုဋ္ဌာသတွေကမှတစ်ခါပါလေတတိယဘာကိုစဉ်းကျင်ပွားများတတိယဘာကိုစီနပ်ပြီးဆိုတော့အဲ့ဒီ၄ပါးတွေကတစ်ခုတစ်ခုစီဖြစ်တော့တဘာဝရင်အခဲသဘောကိုနှလုံးသွင်းပြီးစဉ်းကျင်ရင်လည်းပဲပါတယ်လို့ပထဝီကမ္မထံဟုတ်ကဲ့လားအကြီးသဘောကိုရှုမှတ်ပွားများရင်အာဘောကမ္မထာလေအကြောင်းကိုရှုမှတ်ရင်ဘာဖြစ်လဲဝါယောကမ္မထာပြောပါလေအပူအကြောင်းကိုရှုမှတ်ခြင်းရင်သေသောကမ္မထာဟုတ်လားအဲဒီလိုသဘာဝတရားတွေဤအခြေခံကိုဉာဏ်နှင့်အခုလိုသိဉ္ဉ္ထာလေ့လာထားပြီးရင်အဟုတ်တယ်ရဲ့အထုတ်တဲ့အခါမှာအထုတ်ဖို့လွယ်ကူတယ်မိမိစရိုက်မိမိအလေးနဲ့ကြိုက်တဲ့ဓကမထံကိုရှုမှတ်လို့ရဟုတ်ပြီနော်အဲ့ဒီသဘောဒီကဘုသူ့ကိုလေ့ကျင့်ပေးနေရတော့စိတ်ကိုလေ့ကျင့်ပေးတာအဲ့ဒီစိတ်ကိုလေ့ကျင့်ပေးတာဘာကြောင့်လေ့ကျင့်ပေးနေရတာတော့စိတ်ဆိုသောစိတ်ဟာတဲ့နော်ဒီလိုမှန်ကန်သောအခြေခံကြားသည့်သဘာဝများကိုမသိဘူးမကြားဘူးယင်နော်ငယ်စဉ်ကလေးကမှတ်လာတွေးလာသိဉင်းလာတဲ့အတွေ့အကြုံတွေကပြောနေတဲ့အသိဟုတ်ကဲ့လားအဲ့ဒီထဲမှာဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်လာရင်ဒီခန္ဓာကိုယ်ကြီးကိုစိတ်ကလည်းလုံးမြင်နေတာတော့ငါခန္ဓာကိုယ်ဟုတ်ကဲ့လားငါခန္ဓာကိုယ်ကြီးကိုငါကပိုင်နေနိုင်နေလို့စွဲမှတ်နေတာအဲ့ဒီအစွဲဟာသဘာဝမကြဘူးဒီအစွဲဟာမိမိငယ်စဉ်ကကလေးအဖြစ်နဲ့မှတ်လာတဲ့အမှတ်ကြီးရဲ့အစွဲသဘာဝကြရတဲ့အကြောင်းအရာများအခုလိုသိယူမိမှဩသဘာဝတရားဆိုတာကိုသိအဲ့ဒါဘာသဘာဝလို့ဓမ္မသဘာဝဘာဓမ္မသဘာဝလို့ယုတ်ဓမ္မဤသဘာဝ အဲ့ဒီလိုသိလာတဲ့အခါကျတော့ဒီဉာဏ်နေနဲ့ဆင်ញင်ပြီးတော့ဒီစိတ်ကိုဒီရှိနေတဲ့ကမ္မထာအာယုံပေါ်မှာဆွဲဆွဲမြင်းမြင်းထားနိုင်အောင်လေ့ကျင့်ယူခြင်းအားဖြင့်ငငယ်တွေကမှတ်ခဲ့တဲ့အမှတ်မှားအစွဲမှားများကိုပြုပြင်နိုင်တယ်ဟုတ်ကဲ့တဘာဝအမြင်တဘာဝအတိညာတူပွားလာအောင်ဒီလေ့ကျင့်ခန်းကကူညီနိုင်တယ်ဟုတ်ပါလားဒါကြောင့်မို့လို့ဒီလေ့ကျင့်ခန်းนี่လုပ်နိုင်အောင်ဒီပညာတွေကိုသင်ယူတာပါဟုတ်ပါလားအဲ့တော့အဲ့ဒီလိုဆက်ဆက်နေတဲ့သဘောမျိုးကိုမသိဘဲနဲ့ယောဂီတယောက်မိမိပွားများမယ်ဆိုတဲ့ကမ္မထံကိုပေါ်မြနေတော့လေအခြေခံကိုမသိရင်လူရခကြီးကိုမရောက်နိုင်ဘူးဟုတ်ပါလားအခြေခံကိုစနစ်ကျကျသဘာဝတရားများကိုဟုတ်တယ်နားလေပြီးတော့ပေါ်မြမှတရားဤအနှစ်သာရကိုရနိုင်မယ်ဟုတ်ပါလားအဲ့ဒါကြောင့်မို့လို့ကျွန်တော်တို့အခုဓာတွေကိုသိလာတာပါဟုတ်ပါလားအဲ့တော့အခုရထားတဲ့ပါတယ်ဘဟုတုတ္တရဟုတ်ပါလားအခုရထားတဲ့နေရာပါတယ်ဘဟုတုတ္တရဗာနဲ့ပတ်သက်လို့ကိုခန္ဓာနဲ့ပတ်သက်လို့အဲ့ဒီဘဟုတုတ္တရကိုအခုသိမ့်ပိုင်ပြီးတော့အမှန်တရားတွေဟုတ်ကလားမဟုတ်ဘူးလားလို့ကိုကိုယ်တိုင်းထပ်တလဲလဲဉာဏ်နဲ့စဉ်းစားအဲ့ဒါကိုပါခေါ်တော့စဉ်းစားမရပညာပေါ်များခြင်းအခုဘဟုတုတ္တပညာပေါ်များအောင်သင်ယူတယ်သိယူပြီးတော့ကလေးအောင်ပါတော့စိတ်ဓာမရပညာပွားများပါပြီးတော့မှကျင့်ရပြီးတန်တရာကျင်းပြီဆိုရင်ဘာလို့ပါတော့အဲကြိုးစားရမယ်အထုတ်ရမယ်အဓိကကဘာလို့ဖို့တော့စိတ်ကိုလေ့ကျင့်ခံပြီးတဲ့နေရာမှာအခြေကျကြမှန်မှန်ကန်ကန်ပြီးနိုင်အောင်ကျွန်တော်တို့လေ့လာတာပါဟုတ်ပါလားအဲ့တော့ဒီနည်းဒီပညာတွေဒီသုတ္တပညာတွေရပြီးတော့စိတ်ဓာမရပညာတက်လာနိုင်ပါစေသင်္ဍာမြတ်ပညာမှတစ်ဆင့်ဘာဝနာမြတ်ပညာတွေပွားများနိုင်ပါစေ။ကြားရှင်ပြီးတော့မြတ်သောမြင့်သောတရားမြတ်သောတရားများကိုပွားများအားထုတ်နိုင်သောသူတော်ကောင်းများဖြစ်ကြပါစေ။ဘုရားသာသနာသီရန်ထိတ်ချတုဘုရားသာသနာသီရန်ထိတ်ချတုဘုရားသာသနာသီရန်ထိတ်ချတုသာဓုသာဓုသာဓု